မင်္ဂလာပါပညာရေးရွေးအပြောင်းမှာမကြည်မလည်တဲ့တချို့ကြားနေရပါတယ်အထူးသဖြင့်အခြေခံအတန်းတွေမှာကလေးတွေကိုစဉ်ဆက်မပြတ်အကဲပြတ်အအောင်ပေးတာနဲ့ပတ်သက်လို့ပါအတော်အညံ့အဆင်မခွဲကြပဲအားလုံးကိုအအောင်ပေးရကောင်းလားအတန်းတက်ပေးရကောင်းလားကလေးတွေကဆရာသမားကိုမလေးမစားဖြစ်ကုန်ပါပြီစသဖြင့်ပေါ့လေစနစ်တစ်ခုကတစ်ခုအခုပြောင်းကာလမှာကြုံရကြားရတတ်တဲ့အတန်မျိုးမို့အဲ့ဒီလိုညင်းညင်းညူညူပြောသူဆိုသူတွေကိုအပြစ်မဆိုရပါဘူးဒီအဖြစ်ကြုံရတဲ့အခါရှေးရှေးကဆာရေးဆရာကြီးစကိုင်းဥဖိုးသင်းကိုတတိယနေမိပါတယ်စကိုင်းဥဖိုးသင်းရဲ့လွန်ခဲ့တဲ့260ကျော်ကပညာရေးအမြင်ဟာအခုခေတ်မြန်မာတချို့ထက်ခင်မင်းနေရှေ့ပြေးနေမိတဲ့အောင်းမိလို့ပါဥဖိုးသင်းပညာရေးအမြင်ကျေတာအဆန်းမဟုတ်ပါဘူးကိုတိုင်ကျောင်းအုပ်ကြီးလုပ်ခဲ့ပညာရေးမှူးလုပ်ခဲ့ပညာနယ်ပယ်မှာအသက်မွေးခဲ့မှာတော့ပညာရေးနဲ့အမြဲထိတွေ့ခဲ့တာကတကြောင်ထိတွေ့ရုံနဲ့မဟုတ်ဘဲဆရာကြီးမှာကလွတ်လွတ်လပ်လပ်တွေ့ခေါ်တတ်တဲ့အကျင့်ကရှိတာတကြောင်လွတ်လွတ်လပ်လပ်ပြောဆိုနေထိုင်တတ်တဲ့အကျင့်ကရှိတာတကြောင်အကြောင်းသုံးကြောင်းကြောင့်လို့ယူဆပါတယ်ပညာအုပ်တစ်ယောက်နဲ့ကတော့ကစားဖြစ်အပြီးကျောင်းဆရာအလုပ်ကထွက်ခဲ့ဘူးတာကြည့်ရင်လွတ်လပ်မှုကိုဘယ်လောက်မြတ်နိုးလဲဆိုတာသိနိုင်ပါတယ်ဝန်စာရေးထက်ကိုယုံကြည်ချက်ကိုသစ္စာမဖောက်ရေးကိုအလေးထားခဲ့သူပါအခွင့်တင်တော့ဆရာကြီးရဲ့လွတ်လွတ်လပ်လပ်တွေ့ပုံပြောပုံတစ်ခုကိုကြားညက်အစီရင်ခံလိုက်ပြစေအောင်တခါမှဆရာဒေါက်တာတန်းထွန်းတို့မောင်စွမ်းကြီးတို့ဆရာကြီးနဲ့ဆုံကြပါတည်းအဲ့ဒီမှာဆရာဒေါက်တာတန်းထွန်းကဆရာကြီးနွားနို့တောက်ပါအောင်လို့ဥဖိုးသင်းကိုပြောတည်းဒီတော့ဥဖိုးသင်းကဘာပြောရအောင်ပြပါတည်းကျုပ်လူပြနွားနို့ဘာကြောင့်တောက်ရမှာတော့ဆိုရက်အဖြေပါတဲ့လွတ်လွတ်လပ်လပ်ပုံမွင့်လင်းလင်းပြောတဲ့ဆိုရက်နေရာမှာနာမည်ကြီးတဲ့ဒေါက်တာတန်းထွန်းဆိုတာဆရာကြီးဥဖိုးသင်းစကားကိုသဘောကျပြီးတပြုံးပြုံးဖြစ်နေခဲ့တယ်လို့မှတ်သားရဘူးပါတယ်အဲ့ဒီလိုလွတ်လွတ်လပ်လပ်တွေးတဲ့ကျင့်တတ်တဲ့ဆရာကြီးဟာပညာရေးမှာလေလွတ်လွတ်လပ်လပ်တွေးတော့ကျင့်ကြံတော့တာပါပဲဆရာကြီးတွေးပုံကျင့်ပုံတွေဟာဆရာကြီးရဲ့စာရီမှာအရေးထင်ကြံခဲ့ပါတယ်ဆရာကြီးရေးခဲ့တဲ့စာရီကိုဖတ်ဖို့ရင်ဆရာကြီးရဲ့စာရီကသူခေတ်ပြိုင်စာရေးဆရာတွေတဲကဘယ်သူနဲ့မှမတူတာသတိထားမိပါလိမ့်မယ်တပါးသားကိုထူးထူးခြားခြားခွဲထွက်နေတာဖေတော်မောင်းတော့အသိအဖင်းတွေတလုံးတပါးမှမပါပါဘူးအထက်တန်းစားအတွေ့အခေါ်အထက်တန်းစားအကျင့်အကြံနဲ့လူသားတွေကိုဇက်လိုက်လှုပ်ထားတာတွေးပုံခေါ်ပုံကြည့်ကြည့်ပြောပုံဆိုပုံကြည့်ကြည့်လှုပ်ပုံရှားပုံကြည့်ကြည့်အတူယူခြင်းစရာဇက်လိုက်တွေသူဖြစ်စီခြင်းနဲ့လူအဖွဲ့အစည်းတွေကိုသူ့ဝိထုထဲမှာတိဆောက်ခဲ့ပုံရပါတယ်ဟုတ်ပြီဒါဖြင့်ပညာအကြောင်းကိုဘယ်လိုလွတ်လွတ်လပ်လပ်တွေးခဲ့တယ်လဲဒါနဲ့ပတ်သက်လို့ကိုယ်တိုင်တွေးထားတာလေအစီရင်မခံခင်မြမဝိထုအညွန့်စရာမလိခရဲ့ဆရာကြီးကိုတုံးသက်ထားတဲ့စကားတချို့ကိုအရင်မျှလိုက်ပြစေအောင်မြမဝိထုအညွန့်မှာမလိခကဆရာကြီးရဲ့နာမည်ကျော်လက်ရာဖာတလုံးကောင်းကြားကိုဖော်ပြထားပါတယ်ဒီမှာဖာတလုံးကောင်းကြားဆိုတာဒုတိယကမ္ဘာစစ်မတိုင်ခင်ကတည်းကရေးခဲ့တဲ့စာဆိုတာမမေ့စေချင်ပါဘူးအဲ့ဒီကာလမှာကတည်းကဥဖိုးသင်းရဲ့ပညာရေးအယူဆကရှေ့တန်းရောက်နေပါပြီပညာဟူသည်လောကတွင်ဘဝအတွေ့အကြုံမှသာရနိုင်သည်ထို့သို့ရသောပညာမှသာလျှင်ပညာစစ်ဖြစ်သည်ကျောင်းသင်ပညာသည်ဘဝအသိပညာလောကမှုပညာရှာဖွေရေးအတွေ့အခြေခံနည်းလမ်းသာဖြစ်သည်လို့တမျိုးဥဖိုးသင်သည်လောကအသိကိုအားထားသောစာရေးဆရာဖြစ်သည်သူဝိထုရိုများတို့သည်လောကအသိရှာဖွေရေးကိုဥတီကျက်ပြုထားသည်ကိုတွေ့ရ၏လို့တမျိုးမလိခကဥဖိုးသင်၏ပညာရေးယူဆကိုသုံးသပ်ပါသည်ဟုတ်ပါပါပြီဒီလိုအယူဆရှိတာနဲ့ရှေ့တန်းရောက်ကြရောလားမေးစရာရှိပါတယ်ရောက်တယ်လို့ပဲအခိုင်အမာဖြေပြရစေအကြောင်းကတော့ဒီအယူဆဟာအခုဖွံ့ဖြိုးပြီးနိုင်ငံတွေကပညာရေးအမြင်နဲ့တသဘောတည်းဖြစ်နေလို့ပါပဲခေတ်တွေပြောင်းလာတဲ့အလျောက်ပညာရေးအမြင်တွေပြောင်းလာခဲ့ပါပြီအရင်ကစာသင်ငန်းပညာလောက်ကိုပဲပညာအောင်မိနေခဲ့စာမီးပွဲရမှတ်အနည်းများကိုပဲအရေးတူလုပ်နေခဲ့ပြီမယ်အခုကဆရာကြီးသဘောထားတယ်လို့လောကအသည့်ဘဝအသည့်ကတခေတ်ဘဝတွေ့အရေးကြီးတဲ့ပညာဖြစ်နေပါပြီ။အမေရိကန်ပြည်ထောင်စုပရင်စတင်တက္ကသိုလ်ကထုတ်တဲ့ကြေညာချက်တစ်ခုမှာဆိုလောကအသည့်ဘဝအသည့်က90ရာခိုင်နှုန်းအရေးပါတယ်ဆိုတဲ့သဘောမျိုးဖတ်ရပါတယ်။သူတို့ကမနေ့တနေ့ကမှပြောတာဆရာကြီးပြောတာကကြားလှပါပါကော။ဒီလိုခင်မိတဲ့ဆရာကြီးက1958ခုဖေဖော်ဝါရီလတုန်းသွေးတောက်မဂ္ဂဇင်းမှာပညာရေးအမြင်ဝိထုတို့တစ်ပုဒ်ရေးပူပါတယ်။ကိုထီးမောင်နဲ့အဒီမှာလဲဘွဲရခြင်းမရခြင်းအမှတ်ရမ များခြင်း ਨੇ ခြင်းဆိုတာတွေအရေးမထားပဲဘဝတည်းမှာပညာရှာပြီးလောကကောင်းကျိုးကိုဆောင်နိုင်တဲ့ဇက်ဆောင်တွေထုတ်ပြသွားတာပါပဲ။အခြေခံပညာပြည့်စုံပြီးမယ်စီးပွားရေးမပြေလည်တာကြောင့်ကျောင်းဆက်မတက်ဖဲကိုယ်ပိုင်လုပ်ငန်းတွေလုပ်ရင်းဘဝထဲမှာပညာရှာရင်းအခြေချသွားတဲ့လူငယ်တွေကိုအားပေးထားတဲ့ဝိတ္ထုပါ။ဒီဝိတ္ထုထဲမှာပညာသင်ယူရတဲ့အခါထားရမယ့်စိတ်မွန်စိတ်မြတ်ကိုလည်းသင်ပေးလိုက်ပါသေးတယ်။ငါဟာအထက်တန်းကနေပြီးစားနိုင်တောက်နိုင်ဇိမ်ရစ်နိုင်ဖို့ငါအဲ့အတွက်ပညာသင်တာမဟုတ်တိုင်းပြည်အတွက်ပညာသင်တယ်ပညာတတ်မှတိုင်းပြည်ကျေးဇူးကိုအထက်တန်းကနေပြီးဆောင်ရွက်နိုင်မှာလို့အောက်မေ့မိလာတယ်အဲ့ဒီလိုအောက်မေ့မိလာရင်ပဲတိုင်းပြည်တပြည်မှာလူဖြစ်လာရင်ထိုတိုင်းပြည်ရဲ့အကျိုးဆောင်ထိုတိုင်းပြည်လူမျိုးရဲ့ကျွန်းတရားလို့အောက်မေ့နိုင်ရမယ်သခင်ငါဟာစီးစိမ်ရှင်လို့အောက်မေ့ရင်အဖြစ်သမားဖြစ်မယ်လို့ဆိုပါတယ်ဒီအမြင်မျိုးဒီစိတ်ဓာတ်မျိုးကမြင်လွန်းလို့အလံဝေးလွန်းရင်ထားလိုက်ပါတော့ဖွံ့ဖြိုးပြီးနိုင်ငံတွေမှာနေရမရှိတော့တဲ့ပညာရေးအမှုအကျင့်ကြီးတစ်ခုကိုရက်တန်းရက်ဖို့ကောင်းပါပြီ။အဲ့ဒီအမှုအကျင့်ကသူကလေးကဘယ်နှစ်မှတ်ကိုယ်ကလေးကဘယ်နှစ်မှတ်အခြေခံပြီးခွဲခြားခြင်းပြိုင်ဆိုင်ခြင်းနဲ့အမှုအကျင့်ဆိုကြည့်ပါ။အဲ့ဒီအမှုအကျင့်ဟာတိုင်းပြည်ရဲ့ပညာရေးပုံရိပ်ကိုအမဲစေဆွနိုင်တာမို့လောကအသိနဲ့ရှင်တဲ့ပညာရှာဖွေရေးကိုအာယုံစိုက်သင့်ပြီလို့ဆိုလိုက်ခြင်းကြောင့်ပါ။စာပေမြင့်ပြီးလူမျိုးတင်ပါစေ။